ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူသားတွေပေါ်ကျူးလွန်တဲ့ရစ်စစ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဆိုပြီးဒါတွေကိုရပ်တန့်ဖို့နဲ့ဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံပေါ်လက်နက်တင်ဖို့ရောင်းချမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ပင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းနေပါတယ်။ဒီကနေ့လုံခြုံရေးကောင်စီမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာအရေးရှင်းလင်းပြောကြားဖို့ရှိနေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါ။မခင်ဖြူတွေကအပြည့်အစုံပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာအာဆာလက်နက်ကန်ချမ်းဖက်အဖွဲ့တွေကလုံခြုံရေးရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံခဲ့ရပြီးတိုင်းနဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကပြောပါရယ်ဒီလိုမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်တာအပါအဝင်ဖိအားတွေတွန်းမြင့်ပေးသွားဖို့တိုက်တွန်းတဲ့အကြောင်း Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါရယ
် The attack by the Rohingya Arms Group on the security force posts and a month of military operations in Rakhine state and they show no sign of abating
the country မှာလုံလုံရေးစခန်းတွေကို Rohingya လက်နက်ကိုင်တွေကဝန်တိုက်ခဲ့တာ ਨੇ မြန်မာစစ်တပ်ကတလားကြာနေမြေရှင်းလင်းမှုတွေဖြစ်ပြီးရတဲ့အဖြစ်အပျက်တွေကရက်တံမသွားခဲ့ပါဘူးပြီးခဲ့တဲ့တောက်ကြာနေ့ကကိုပဲဒီ Rohingya ကြေးရွာတွေထပ်ပြီးတော့မီးရှို့ခံရတယ်ဆိုတာကိုကျမတို့အတိအပြုပြောနိုင်တာတွေရှိပါတယ်ဒီလိုမျိုးအခြေအနေတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုချိန်မှာမြန်မာစစ်တပ်ကိုပို့ပြီးတော့ဖိအားတိုးမြှင့်ပေးရမယ့်အခြေအနေလို့ကျမတို့ယူဆပါတယ်။ဘာလို့လဲဆိုရင်ဒီလက်ရှိရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးကအဓိကစစ်တပ်ကြောင့်ပါပဲ။ဒါကြောင့်မလို့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်တာကစစ်တပ်ကိုဖိအားပေးနေတဲ့မျိုးပါ။နောက်ပြီးတော့လုံခြုံရေးကောင်စီအနေနဲ့ဒီလိုမျိုးဖိအားပေးတာမျိုးမလုပ်နိုင်အောင်ဆိုရင်လည်းကောင်စီအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်တန့်ပစ်လိုက်တာမျိုးဖြစ်စေချင်ပါတယ်။
မြန်မာဆိုရဘက်ကနေမြရှင်းလင်းမှုတွေမရှိတော့ဘူးလို့ပြောပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကိုပဲရိုဟင်ဂျာကြေးရွာတွေမိရှုဖျက်ဆီးခံရတဲ့အထောက်အထားတွေသူတို့မှာရှိတယ်လို့ Amnesty International အဖွဲ့ကပြောပါရယ်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာစနစ်တကျနှိမ်နှင်းမှုတွေလုပ်နေတယ်လို့အစိုးရကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်ကန့်သတ်မှုတွေပို့ပြီးတော့တင်းကျပ်လာခဲ့တယ်လို့ဒီအဖွဲ့ကပြောပါရယ်ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာအနေနဲ့မြန်မာပေါ်မှာအရင်ကတည်းကပို့ပြီးတော့ဖိအားတွေတိုးပေးရမယ့်အချိန်ဖြစ်ပြီးဒီကနေ့လုံခြုံရေးကောင်စီအနေနဲ့လည်းမြန်မာပေါ်မှာတညီတညွတ်တဲ့ဖိအားပေးနိုင်ဖို့မျှော်လင့်တယ်လို့လော်ရာဟင်းကပြောပါရယ
် We're actively engaging with the UN Security Council and member states to push for some concrete action coming out of the Security Council meeting today
ဒီကနေ့လုံခြုံရေးကောင်စီအစည်းအဝေးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတစ်ခုထပ်ပေါ်အောင်လို့တွန်းအားပေးဖို့လုံခြုံရေးကောင်စီနဲ့ရောဒီအဖွဲ့ဝင်နိုင်ငံတွေနဲ့ပါကျမတို့ဆက်သွယ်ပြီးတော့လှုပ်ဆောင်နေရပါအထူးသဖြင့်ဆိုရင်ဒီရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အားလုံးကတညီတညွတ်တဲ့ရှုံချတာမျိုးနောက်ပြီးတော့အကူအညီအမှန်တကယ်လိုအပ်နေတဲ့သူတွေအကူအညီမရဘဲနဲ့ဖြစ်နေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးခွင့်တောင်းဆိုရတဲ့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်သွားဖို့ကျမတို့တိုက်တွန်းနေပါတယ်
မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဆွဆွဲချက်တွေဟာအချက်အလက်များတွေပေါ်မှာအခြေခံပြီးပြောဆိုနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေကိုလည်းအခုလာဆန်ပိုင်းကလေးကရပ်ထားတယ်လို့ဆိုပြီးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုချက်ချင်းညီလှုပ်ရှားမှုအနေနဲ့ ICRC နဲ့တွဲပြီးတော့ဆောင်ရွက်လျက်ရှိတယ်လို့လည်းတုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုအချိန်ထိကတော့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့အဲ့ဒီဒေသတွေကိုတီးခြားလွတ်လပ်စွာဝင်ရောက်အကူအညီပေးတာမျိုးမလုပ်နိုင်သေးပါဘူးရှင်။